Bangladesh နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ် Sheikh Hasina ရဲ့ပါတီကအနိုင်ရလိုက်တာကြောင့်ဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ယူနိုင်တော့မှာဖြစ်ပါတယ်။ရွေးကောက်ပွဲမှာတော့မဲပေးသူနေပါခဲ့တယ်လို့အတိုက်ခံပါတီကလည်းတပိတ်မှောက်ခဲ့တာပါ။ Bangladesh ရွေးကောက်ပွဲကော်မရှင်ရဲ့ဒီကနေ့တနင်္လာနေ့မှာထုတ်ပြန်ကြေညာချက်မှာတော့တရားဝင်အတည်ပြုလို့မရသေးပေမဲ့ပါလီမန်မှာစုစုပေါင်းအမတ်နေရာ224မှာ Sheikh Hasina ဦးဆောင်တဲ့ Awami League ပါတီက165နေရာရရှိထားပြီဖြစ်တယ်လို့ဖော်ပြထားပါတယ်။အခုအခါအသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ် Hasina ဟာ1996ခုနှစ်မှာပထမဆုံးဝန်ကြီးချုပ်ဖြစ်ခဲ့ပြီး2009ခုနှစ်မှာဒုတိယအကြိမ်အနိုင်ရခဲ့ပြီးအခုဒီကြိမ်နဲ့ဆိုရင်တက်တန်း4ကြိမ်ဆက်တိုက်အနိုင်ရခဲ့တာဖြစ်ပါတယ်။ယာရုကနေနှုတ်ထွက်ပေးဖို့နဲ့ရွေးကောက်ပွဲကိုဗမ်းမလိုက်ကြားနေတဲ့အာနာပိုင်တွေကတာဝန်ယူဖို့တောင်းဆိုချက်တွေကိုဝန်ကြီးချုပ်ကညှင်းဆို့ခဲ့တဲ့အတွက်အဓိကအတိုက်ခံ BNP Bangladesh အမျိုးသားရေးပါတီကရွေးကောက်ပွဲကိုတပိတ်မှောက်ခဲ့တာပါ။တီတူရီအနေနဲ့လည်းရွေးကောက်ပွဲမှာမဲမထည့်ပဲတပိတ်မှောက်ကြဖို့မနေ့ကအထိနှစ်ရက်ကြာ BNP ပါတီကဥဆောင်ပြီးဆန္ဒပြခဲ့ပါတယ်။အောက်တိုဘာလနှောင်းပိုင်းကလေးကစခဲ့တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကိုအတိုက်ခံပါတီ BNP ကလှုပ်ဆော်ခဲ့တာဖြစ်တယ်လို့ Hasina ကဆွဆွဲထားတာပါဒီဆန္ဒပြပွဲတွေမှာအနည်းဆုံးလူပေါင်း14ဦးသေဆုံးခဲ့ပါတယ်တနင်္ဂနွေနေ့ကမဲယုံတွေမဲပိတ်ချိန်မှာမဲပိတ်သူ40ရာခိုင်နှုန်းလောက်ပဲရှိကြောင်းရွေးကောက်ပွဲကော်မရှင်နာမင်းကြီးကပြောဆိုခဲ့ပါတယ်ရှင်